မေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုတက်တန်းတိုးခြင်းဟာတကယ်တော့အမေရိကန်ပြည်ထောင်စုရဲ့အရေးယူပိတ်ဆို့မှုဆန်ရာတင်ဆင်ချက်မှာပဏာယီဝန်ကြီးဌာနအောက်ကနိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေး OFAC ဌာနကွဲကထုတ်ပြန်ထားတဲ့ပြစ်မှတ်ထားပိတ်ဆို့အရေးယူမှု SDN စီရင်ကိုမေလ18ရက်နေ့ကပြင်ဆင်ပြထမ်းလိုက်တာပဲဖြစ်ပါတယ်အခုလိုတက်တန်းတိုးလိုက်ရခြင်းအကြောင်းရင်းနဲ့ပတ်သက်တဲ့အမေရိကန်အစိုးရဘက်ကသဘောထားတွေကိုမေလ18ရက်နေ့မှာအင်ပီရောနဲ့နိုင်ငံရေးဌာနတို့ကရှင်းလင်းပြောကြားခဲ့ကြပါတယ်မြန်မာနိုင်ငံအတွင်းသိတာထင်ရှားတဲ့အပြောင်းအလဲတွေမြင်တွေ့လာရပေမဲ့အုတ်ချုပ်ရေးပိုင်းကိုအရဖက်ကလုံးဝချုပ်ကင်နိုင်ဖို့အခြေအနေမရှိသေးဘူးလို့အင်ပီရောကမေလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သမ္မတဥပမာရဲ့ကြေညာချက်မှာဖော်ပြထားပါတယ်အင်ပီရောပြောခွင့်ရပုဂ္ဂိုလ် George Arnes ကတော့ပိတ်ဆို့တန်ခတ်မှုကိုပြန်လည်ပြင်ဆင်တာနဲ့ပတ်သက်ပြီးမေလ18ရက်နေ့ကအင်ပီရောမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
် There's no denying the important political process that has been made in Burma and the United States has been strongly supportive of the
Burma government အရေးကြီးတဲ့နိုင်ငံရေးပြည်ထောင်စုရှိနေတယ်ဆိုတာအရေးကြီးအောင်ရှိပါဘူးမြန်မာအစိုးရနဲ့မြန်မာပြည်သူတွေရဲ့ပြည်ပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ခိုင်ခိုင်မာမာထောက်ခံခဲ့ပါတယ်မကြသေးခင်လပိုင်းအတွင်းကတော့လူကောက်ပွဲကျင်းပခဲ့တာငင်းငင်းချမ်းချမ်းနဲ့အာဏာလွှဲပြောင်းပေးနိုင်ခဲ့တာတွေလို့ကြီးမားတဲ့တာဒကတွေရှိနေပါတယ်မြန်မာနိုင်ငံတမိုင်းအတွက်အရေးကြီးတဲ့နောက်အရေးပါတဲ့တိုးတက်မှုတွေရှိနေပြီဆိုတာပြနေတယ်လို့အချင်းကြာမြင့်စွာကလေးကလှုပ်ဆောင်တဲ့နဲ့ပြည်ပြင်ပြောင်းလဲမှုတွေကိုလည်းဆောင်ရွက်နေတာတွေ့ရပါတယ
်တ
ချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ဒီမိုကရေစီရေးပြည်ရင်ပြောင်းလဲမှုတွေထပ်ပြီးတော့လုပ်လာမယ်ဆိုရင်အကျိုးခံစား권တွေထပ်ပြီးတာမျိုးဆက်ထိန်းထားကြမှာလေစစ်တပ်အပါအဝင်ပြစ်မှတ်ထားတဲ့လူတဦးချင်းစီနောက်စီးပွားရေးလုပ်ငန်းတွေအပေါ်ဆက်ပြီးတော့ဖိအားပေးဖို့ရည်ရွယ်ပါတယ
်အမေရိကန်နိုင်ငံရေးဌာနနဲ့ညှိနှိုင်းမှုတွေပြုလုပ်ပြီးအခုအစ်စ်ပြင်ဆင်လိုက်တဲ့ဆင်းမှာတော့မြန်မာအစိုးရပိုင်းလုပ်ငန်း9ခုနဲ့အစိုးရပိုင်း3ခုကို SDN စီးရင်ကနေပယ်ဖျက်ပေးလိုက်ပါတယ်တချိန်ထဲမှာပဲအင်းဝဘန်နဲ့မြောက်ပရိဘန်နှစ်ခုကိုလည်းအမေရိကန်ဘာနာရေးလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကင်ဖို့ခွင့်ပြုပေးခဲ့ပါတယ်ဒါပေမဲ့လည်း SDN စီးရင်မှာနောက်ထပ်ကုမ္ပဏီ6ခုကိုထပ်မံတိုးချဲ့ထည့်သွင်းလိုက်ပါတယ်အဲ့ဒါတွေကတော့ Steven Law နဲ့ Dubai နဲ့ Asia World ကုမ္ပဏီက90ရာခိုင်နှုန်းနဲ့အထက်ပိုင်ဆိုင်တဲ့ကုမ္ပဏီတွေဖြစ်ပါတယ်မေလ18ရက်နေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ် John Kirby က
The steps are intended to support trade with Burma, facilitate the movement of goods within Burma.
ဒီအစ်စ်နေဟာမြန်မာနဲ့ကုန်သွယ်ရေးကိုအထောက်အကူပြုဖို့မြန်မာနိုင်ငံအတွင်းကုန်ပစ္စည်းစီးဆင်းမှုတွေကိုထောက်ပံ့ပေးနိုင်ဖို့ရည်ရွယ်တာဖြစ်တဲ့အကြောင်းမြန်မာနိုင်ငံအတွင်းမှာနေထိုင်သူတွေအမေရိကန်နိုင်ငံသားတွေရဲ့လိုအပ်ချက်အရာလုပ်တဲ့ငွေသွင်းငွေလဲလုပ်ငန်းတွေမှာခွင့်ပြုနိုင်ဖို့ဒါအပြင်မြန်မာနိုင်ငံအတွင်းသတ်မှတ်ခွင့်ပြုထားတဲ့ဘဏ်လုပ်ငန်းတွေနဲ့ငွေကြေးအလွှဲအပြောင်းလုပ်နိုင်ဖို့ခွင့်ပြုမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကပြောကြားသွားတာပါနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ကတော့မေလ17ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိနေတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင
် The sanctions were imposed for a particular reason and these reasons will be removed in time so I'm quite confident that it will not hurt us in any way we have the strength and the means to overcome any
တကယ်ပိတ်ဆို့မှုတွေဟာသူအကြောင်းတရားနဲ့သူရှိပြီးအချိန်တန်ရင်ဖယ်ရှားပေးရမှာပါနိုင်ငံအပေါ်မှာလည်းဘလို့နည်းနဲ့မှထိခိုက်မှုရှိမှာမဟုတ်ဘူးဆိုတာကိုကျမလုံးဝယုံကြည်ပါတယ်လက်ရှိအချိန်မှာကျမတို့ပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေအခက်အခဲအတားဆီးတွေကိုကြော်လွှားနိုင်ဖို့နည်းလမ်းတွေလုံနည်းလုံဟန်တွေကျမတို့မှာရှိပါတယ်ဒါကြောင့်ဒဏ်ခတ်ပိတ်ဆို့မှုကတပ်တနာကြီးမဟုတ်ပါဘူးအမေရိကန်ပြည်ထောင်စုဟာမိတ်ဆွေကောင်းနိုင်ငံတနိုင်ငံဖြစ်ပြီးတော့မြန်မာနိုင်ငံနဲ့မိတ်ဆွေကောင်းနိုင်ငံအဖြစ်ဆက်ပြီးရှိနေမှာပါ
အမေရိကန်အစိုးရကချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုမကြောက်တဲ့အကြောင်းမြန်မာနိုင်ငံဘက်ကလမ်းမှန်ကိုဆက်လျှောက်သွားရင်အချိန်ကာလအတိုင်းအတာတစ်ခုမှာရှိသမျှပိတ်ဆို့မှုတွေအလုံးရုပ်သိမ်းသွားလိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဟာတကယ်တော့မိတ်ဆွေနိုင်ငံဖြစ်တဲ့အတွက်မြန်မာနိုင်ငံကိုထိခိုက်နစ်နာအောင်လုပ်မှာမဟုတ်ဘူးလို့ယုံကြည်ကြောင်းမြန်မာနိုင်ငံကိုနေချင်းမြခီအဖြစ်ရောက်ရှိလာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့မေလ22ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာလည်းဒေါအောင်ဆန်းစုကြည်ကထပ်လောင်းပြောကြားခဲ့ပါသေးတယ်။အခုလိုပိတ်ဆို့မှုတက်တန်းတိုးလိုက်တဲ့အပေါ်မြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တချို့ကလည်းအဆိုးအကောင်နှမျိုးတွန်တွဲရှုမြင်တုံ့တက်ကြပါတယ်။အငိမ့်စားဗဟိုပန်ဒူဥက္ကဋ္ဌဦးတန့်လွင်ကတော့
ချုပ်ဖို့ပဲကတော့ဒါချိုးဆိုရမှာပေါ့။တစ်ဖက်ကပြန်ကြည့်ရတော့လေဒီဆန်ရှင်ပေါ့နော်ဒီပိတ်ဆို့မှုကြီးကတော့ဆက်ရှိနေတဲ့အတွက်ပေါ့။အမေရိကန်ဘာနီယာဒီမြန်မာနိုင်ငံကိုလာဖို့လာလာနေသွားတယ်။ဟိုအမေရိကန်ဘာနီယာမြန်မာနိုင်ငံကိုမလာဘူးဆိုရင်ဥရောပတိုက်တာမှရှိရဲ။ဟာအင်္ဂလန်တို့ဘာတို့ပေါ့လေ။ဟာအဲ့ဒီမှာရှိရဲဘာနီယာလဲ လာမှမဟုတ်ဘူး။ဒါဆိုတော့လည်း American Bunny အစီအစဉ်ကိုတော့ကြည့်နေတော့ American Bunny အလားနောက်နေရာ Bunny မလာဘူးဆိုရင်ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလည်းဒါညာဆက်ဆက်လာမှာမဟုတ်ဘူးလေ
။စီးပွားရေးပညာရှင်ဥက္ကမောင်ညိုကလည်း
တော့ခါတိုင်းဒီငွေပေးငွေယူကိစ္စတွေကခဲခဲခဲရှိနာနေပြီးအခုဆို MFTV တို့နောက်ဆုံးအင်းဝါတို့မြဝတီတို့ပါပါတယ်ဆိုတော့ဒီငွေပေးငွေယူကိစ္စတွေငန်းဆန်းချုံမွေသွားနိုင်တယ်ဒါဆိုရင်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုနဲ့ပို့ပြီးတော့ကောင်းလာမယ်ပေါ့အမေရိကန်ရဲ့စီးပွားရေးလုပ်ငန်းတွေလောကကန်ရတာလွယ်အောင်ပို့လုပ်ပေးလိုက်တယ်လို့မြင်နေတာလေအဓိကတော့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကလော်ဘီလုပ်ကြတာပေါ့လေဟိုအစိုးရရဲ့ပြုမှုကိုပြောင်းလဲဖို့လို့ရည်ရွယ်ပြီးမှတကယ်တမ်းခံရတာအောက်ခြေလူတန်းစားတော့နော်အပေါ်မှာတော့လွတ်နာပြီးအများကြီးပဲရှိရလေအဲတကယ်တမ်းအောက်ခြေလူတန်းစားခံရတာဆိုတော့အခုနည်းနည်းပေါ့နော်အောက်ခြေလူတန်းစားခံရတာလေးနည်းနည်းလေးရော့သွားမယ်နည်းနည်းလေးတက်တာမယ်လို့ဆရာကတော့မျှော်လင့်ပါတယ
်အမေရိကန်အာဆီယံစီးပွားရေးကောင်စီအဖွဲ့ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးအန်တိုနီနယ်ဆန်ကတော့အခုလိုတက်တန်းထုတ်လိုက်တဲ့အတွက်မြန်မာနိုင်ငံနဲ့စီးပွားရေးလှုပ်ဆောင်မှုတည်တည်တသာလွယ်ကူသွားစေတယ်လို့ပြောပါတယ်
Well, I think these are overall very positive actions that will make the basic aspects of doing business substantially easier in Myanmar.
ဒါရေဘူးရအချင်းကောင်းမွန်ပြီးမြန်မာနိုင်ငံနဲ့စီးပွားရေးလှုပ်ဖို့အခြေခံကြတဲ့အချက်တွေတည်တည်တသာလွယ်ကူသွားစေတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်။အထူးသဖြင့် license 20ကိုအချင်းအကန့်အသတ်ရှိတိုးချဲ့ပေးလိုက်တာဟာလေမြန်မာနိုင်ငံကတရားဝင်စီးပွားရေးလုပ်ငန်းတွေနဲ့ပူးပေါင်းပြီးတော့တွင်းကုန်ပို့ကုန်လုပ်ငန်းလှုပ်ဆောင်လို့သူတွေအတွက်လမ်းကြောင်းရှင်းပေးလိုက်တယ်လို့ဖြစ်သွားစေပါတယ်
မြန်မာနိုင်ငံဆိုင်ရာအမေရိကန်ဆွေးရဲ policy တွေချမှတ်လှုပ်ဆောင်တဲ့နေရာမှာအဓိကအရေးပါတဲ့ပုဂ္ဂိုလ်တူလို့ယူဆခံထားရတဲ့သမ္မတဘာရက်အိုဘားမားရဲ့လက်ထောက်အမျိုးသားလူညိုရေးအကြံပေးဘန်ရော့စ်ကတော့ဒဏ်ခတ်ပိတ်ဆို့မှုတွေဟာအများရန်တည်ရှိနေမှာမဟုတ်ဘဲပြောင်းလဲလာတဲ့နိုင်ငံရေးအခြေအနေပေါ်မူတည်ပြီးပြင်ဆင်တာဖျက်သိမ်းတာတွေလှုပ်ဆောင်လို့ရနိုင်ပါတယ်လို့မေလ၁၈ရက်နေ့ကဝါရှင်တန်ဒီစီမှာရှိတဲ့ Center for New American Security မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျ